Bangladesh ဝန်ကြီးချုပ် Sheikh Hasina ဟာသူ့လက်ထက်မှာစီးပွားရေးတွေတည်တည်တသာတိုးတက်လာတဲ့အပေါ်အခြေခံပြီးတော့အခုကျင်းပမဲ့အထွေထွေရေကောက်ပွဲမှာ၃ချိန်မြောက်ဆက်တိုက်နိုင်ရမယ်လို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းအတိုက်ခံတွေဖက်ကတော့ Miss Hasina ရဲ့အာဏာရှင်ဆန်မှုနဲ့သူ့ရဲ့လှုပ်ရွတ်တွေကြောင့်ဒီမိုကရေစီရေးအပြော်လာစေတယ်ဆိုပြီးတော့ဆွဆွဲဝေဖန်ကြပါတယ်။ဒီကနေ့တင်းငွေနေမှာကျင်းပမဲ့ရေကောက်ပွဲမှာဝန်ကြီးချုပ် Hasina ရဲ့အာဏာရအဝါမီလိခ်ပါတီနဲ့ပြီးခဲ့တဲ့၃လလောက်ကမှဖွဲ့စည်းလိုက်တဲ့အတိုက်ခံ National Unity Front NUF ပါတီတို့ရှင်ပြန်အရွေးခံရမှာပါ။ NUF ပါတီကတော့နိုင်ငံခြားရေးဝန်ကြီးဟောင်းအသက်82နှစ်အရွယ်ခမဲလ်ဟူစိန်ကဦးဆောင်ပါတယ်။မစ္စတာဟူစိန်ဟာဝန်ကြီးချုပ်ဟာစီနာရဲ့ဖခင်1985ခုနှစ်မှာလှုပ်ကြံခံခဲ့ရတော့ကသူ့ရဲ့ဥရောပခီးစဉ်ကိုဖျက်ပြီးတော့မစ်ဟာစီနာဘေးမှာအားပေးနေခဲ့သူလည်းဖြစ်ပါတယ်။မစ်ဟာစီနာရဲ့ဖခင်ဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာဦးဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။အခြားအတိုက်ခံအမျိုးသားဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ပါတီကိုဦးဆောင်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကတော့အချင်းပြတ်ခြားစားမှုဆွဆွဲချက်တွေနဲ့ထောင်ချခံရပြီးရွေးကောက်ပွဲမှာရှင်ပြိုင်ခွင့်လည်းပိတ်ပင်ခံရပါတယ်။